Israel ဟာမစ်ပွဲကြောင့်ဆန္ဒရေးခါပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အရေးပေါ်အကူအညီလိုအပ်နေသူပါလက်စတိုင်းတွေအတွက်ပို့ပေးမဲ့အကူအညီတွေပေးမိနေတဲ့ပြဿနာပြေလည်ရေးဂါဇာတောင်ပိုင်းကလမ်းမှာနေ့ဘက်တိုက်ပွဲတွေယာယီရပ်ဆိုင်းထားမယ်လို့ Israel စစ်တပ်ကဒီကနေ့ဇွန်လ16ရက်နေ့မှာပြောပါတယ်။ Israel ဟာမတ်စစ်ပွဲဟာအခုဆိုရင်ကိုလာတဲ့ကိုရောက်ရှိလာနေပြီဖြစ်ပါတယ်။နိဗျူဟာအရာယာယီရပ်ဆဲမှုလို့ Israel ကသုံးလုံးပြောဆိုထားတဲ့အစီအစဉ်အရာ Rafah ဒေသက12ကီလိုမီတာလောက်ရှိတဲ့လမ်းတစ်လျှောက်အကျုံးဝင်မှာဖြစ်ပါတယ်။ဒါဟာ Israel ရဲ့အဓိကမဟာမိတ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုက်အဝန်းကတိုက်ခိုက်မှုတွေရပ်ဆိုင်းရေးတောင်းဆိုထားတာတဲ့တော့တိတိကျကျနေနေတာဖြစ်ပါတယ်။ Israel တို့ပြောထားတဲ့အတိုင်းတိုက်ခိုက်မှုတွေရရဆိုင်မယ်ဆိုရင်စာနာရိတ်ခါပြက်လက်မှုနဲ့အကြီးကျယ်ရင်ဆိုင်နေရတဲ့ပါလက်စတိုင်းတွေအတွက်အများကြီးအထောက်အကူပြုစေမှာဖြစ်ပါတယ်။ရာယီရဆိုင်မှုအစီအစဉ်ဟာဒေသစံတော်ချိန်မနေ့၈နာရီကနေည9နာရီအထိအကျုံးဝင်မှာဖြစ်ပြီးတော့နောက်ထပ်အသိပေးကြေညာချက်မထုတ်ပြန်မချင်းနေ့စဉ်ရဆိုင်ပေးထားမယ်လို့ Israel စစ်တပ်ကပြောပါတယ်ခင်ဗျ။